ထိုင်းဆိုရကနိုင်ငံတွင်းအိမ်ကူလုံသမားတွေကိုကာကွယ်ရေးပေးရေးဆိုင်ရာဥပဒေတရားပြဋ္ဌာန်းလိုက်တဲ့အတွက်ထိုင်းနိုင်ငံမှာအိမ်ကူလုံနေတဲ့မြန်မာအလုံသမားတွေဝန်တာနေကြပါတယ်ဒီဥပဒေတစ်ချက်မှာအသက်မပြည့်သူတွေကိုမခိုင်းစေရတာအပါအဝင်တပတ်မှနားခွင့်တရက်ပေးဖို့တစ်နှစ်မှအားလက်ရ30ပေးဖို့အပြင်ထွက်ခွင့်ပေးဖို့စတဲ့အချက်တွေပါဝင်တဲ့အကြောင်းအလုံသမားအခွင့်ရေးကာကွယ်ရေးနဲ့စောင့်ရှောက်ရေးဌာန DLPW ကအတည်ပြုပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင်
ထိုင်းနိုင်ငံအတွင်းမှာအိမ်အကူအဖြစ်လုပ်ကိုင်နေသူများကိုကာကွယ်ပေးရေးဆိုင်ရာဥပဒေသစ်ထဲမှာတော့အချိန်ပြည့်နားရမရှိပဲခိုင်းစေတာတွေကိုမလုပ်ဖို့အိမ်အကူအလုပ်သမားတွေကိုငှားရမ်းစေခိုင်းတဲ့အခါမှာအသက်15နှစ်အောက်ရှိတဲ့အသက်မပြည့်သေးသူတွေကိုစေခိုင်းခြင်းမလုပ်ဖို့တပတ်မှာနားရတရက်ပေးဖို့စတဲ့အချက်တွေပါဝင်တာပါဒီလိုဥပဒေထုတ်လိုက်တဲ့အတွက်အိမ်အကူအဖြစ်လုပ်နေရတဲ့သူတွေအတွက်ဥပဒေရဲ့ကာကွယ်မှုကိုရနိုင်တော့မှာဖြစ်တဲ့အတွက်ဝမ်းသာမိတဲ့အကြောင်းအိမ်အကူဖြစ်လောက်ကန်နေတဲ့မြန်မာမျိုးသမီးတူကပြောပြပါဗျ
။လူသားပစ္စည်းရမရှိရင်ထွက်လို့မရအောင်လို့ပြောလေ။ဟောအန်ဒီရဲ့ဝမ်းသာပါပဲ။အဲ့လိုမျိုးလေးကတော့ကိုယ့်ခက်အားခက်ခဲတဲ့လူတွေအတွက်ဆိုရင်အရေးစီစီမှအန်ဒီရဲ့။နည်းနည်းအလို့သမားတွေအတွက်မင်းနဲ့ကပါဖြစ်သွားတယ်လေအန်ဒီ။အားရှိတာပေါ့နော်တခုခုဆိုလို့ရှိရင်လေ။
ထိုင်းနိုင်ငံထဲမှာအိမ်အကူလုပ်နေရတဲ့သူတွေအဖို့ကတော့နိုင်ရည်သတ်မှတ်ချက်မရှိဘဲအင်းရှင်မနိုးခင်ကြိုတင်အိမ်ရထရပြီးအင်းရှင်အိပ်ပြီးမှနားရတာမျိုးတွေကိုအများစုကကြုံနေရတာပါအထူးသဖြင့်စိတ်အုံလုံယုံနေနဲ့မတူဘဲအိမ်ထဲမှာပဲနေထိုင်ရတာမို့ပြင်ပနဲ့လည်းအဆက်အသွယ်ဖြတ်ခံထားရတာမျိုးတွေအိမ်ထဲမှာနှိပ်စက်ညှဉ်းပန်းခံရတာမျိုးတွေလိမ်မိုင်းဆိုင်ရာစော်ကားခံရတာမျိုးတွေလူမသိသူမသိတတ်ဖြတ်ခံရတာမျိုးတွေလည်းရှိနေတာပါအင်ကူရရဲ့ဘဝဟာစိတ်ဖိစီးမှုတွေနဲ့လောက်ကင်နေရတာမျိုးတွေကိုကြုံခဲ့ရတယ်လို့လည်းသူမကဆက်ပြောပြပါတယ်
။ဟိုကိုနေလို့လည်းမတတ်ဘူး။သူများတစ်စိမ်းစီမှာနေရတာဆိုတော့လေသူများမျက်နှာကိုကြည့်နေရတာပေါ့နော်။ကိုကြိုက်လားမကြိုက်ဘူးလားအဖေကြည်လားမကြည်ဘူးလားပေါ့။အဲ့လိုမျိုးမျက်နှာကြည့်နေပြီးကိုစိတ်ဖိစီးမှုရမ်းဖြစ်လို့ရှိရင်ဒီချိုခက်တကားစိတ်ပြီးသထိုင်းငိုနိုင်ရတယ်ပဲ။ငိုငိုလို့ဝါရီစီးပြီးဆိုမှမျက်နှာပြင်ချက်ပြန်ထွက်လာအဲ့လိုမျိုးပဲလက်မှတ်ရှိရင်လည်းဘယ်မှသွားလို့မရဘူးဖမ်းမယ်စီးရတယ်အန်ဒီရဲ့တနည်းတနည်းအလုံးလုံးကလည်းလွယ်မလို့ရစိတ်ကြည့်လို့ရှိရင်ဝရဏာမှာအေဘောထားဝရဏာတော့ဖတ်ထားဘူးဘာမှမရှိတဲ့နေရာမှာလေသွားနေတယောက်ကငိုအဲ့လိုတွေပဲအပြင်လည်းကိုကထွက်ပြေးရောအဲ့ဒါအလုံးထွက်မယ်ဆိုတော့သူကချက်ချင်းထွက်လို့မရဘူးသူ့ကိုလူသားချပြီးမှထွက်လို့ရမယ်ပေါ့
ထိုင်းနိုင်ငံအတွင်းအင်အကူလောက်ကိုင်းနေသူတွေရဲ့အခွင့်အရေးဆိုင်ရာလိုအပ်ချက်တွေကိုနိုင်ငံတကာစံချိန်စံညွှန်းနဲ့အညီအခွင့်အရေးပေးဖို့အတွက်ထိုင်းလူသမားဆိုင်ရာကာကွယ်စောင့်ရှောက်ရေးဖောင်ဒေးရှင်းတွေကတင်ပြမှုတွေလုပ်ခဲ့တဲ့အကြောင်း DLPW ရဲ့အထွေထွေတွင်မူဘွန်ဆွန်နန်ဆွန်ဘွန်ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ဥပဒေထဲမှာတော့အင်အကူတွေအနေနဲ့ပညာသင်ကြားခွင့်မရှိဘဲပြင်ပလောကနဲ့အဆက်အသွယ်ဖြတ်ခံရပြီးအိမ်တွင်းမှာပိတ်လောင်ခံနိုင်ရမှုတွေကအထူးကျန်မှုတွေဖြစ်လာပြီးစိတ်ပိုင်းဆိုင်ရာယောဂါတွေဖြစ်လာနိုင်တာမို့ကျန်းမာရေးနဲ့စေကူတာခွင့်တွေပါပေးဖို့သတ်မှတ်ထားတဲ့အလုပ်ချိန်တဲ့အချိန်ပိုခိုင်းပြင်မယ်ဆိုရင်လည်းအချိန်ပိုအလုပ်အတွက်အခကျင်းတွေပေးဖို့တွေပါဝင်ပါတယ်။အင်ကူလုံသမားတွေအတွက်ချမှတ်ထားတဲ့ဥပဒေ14/2012ကိုတော့အရှင်အများစုကမလိုက်နာတဲ့အတွက်အခုလိုမျိုးအလုပ်သမားခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေကထိုင်းလုံသမားဝန်ကြီးဌာနကိုတင်ပြကြပြီး3လအတွင်းအကောင့်ထဲပေါ်နိုင်ဖို့အတွက်စူးစမ်းသွားမှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံထဲမှာတော့အင်အကူဖြစ်လောက်ကင်သူအများစုကတော့မြန်မာနိုင်ငံသားတွေပဲဖြစ်ကြပါတယ်။